ဥမန်သိန်းဆော်တို့ငင်းချမ်းရေးထောက်ကူပြုကရင်ရက်ဖက်လူမှုအဖွဲ့အစည်းများကွန်ရက် KPSN ကဒီလက်ရှိငင်းချမ်းရေးဖြစ်စဉ်တွေနဲ့ပတ်သက်ပြီးတော့အရေးပေါ်စီဝေးထုတ်ပြန်ချက်ဆိုပြီးတော့တွေ့ရပါတယ်။ဟိုဘာကြောင့်ပေါ့နော် KPSN ကအခုလိုအရေးပေါ်ထုတ်ပြန်တာပါလဲရှင်ဘလို့အခြေအနေတွေကြောင့်ပါလဲရှင်
ကျွန်တော်အဓိကပြောချင်တာကတော့မြန်မာရှိဒီ NCA ထိုးရက်ပေါ်မှာပေါ့နော်တိုင်းလာအဖွဲ့တွေအားလုံးပါဝင်ကျွန်တော်တို့ကအတူတကွထိုးစီခြင်းနဲ့အဲနောက်တစ်ခုကကြတော့ကျွန်တော်တို့ကအားလုံးဟိုမြန်မြန်တတဖြစ်ပြီးတော့ပုံပွင့်လင်းလင်းဖြစ်တဲ့ပုံစံမျိုးသွားစီခြင်းနဲ့ပေါ့နော်ဟိုကိုယ့်ဘက်ကိုတဖွဲ့တည်းသွားတာမျိုးမဟုတ်ဘဲနဲ့ပေါ့နော်လေအဲ့ဒီပေါ်မှာရည်ညွှန်းပြီးကျွန်တော်တို့ထုတ်တာဖြစ်ပါတယ်လို့ပါလို့လဲဆိုရင်ဒီ3-5ဖွဲ့လောက်ပဲရှင်ပြေမယ်ထိုးမယ်ဆိုလို့ရှိရင်တော့ဒါကျွန်တော်တို့ဒီ MCA လို့လဲကျွန်တော်တို့တတ်မှတ်လို့မရဘူးလို့ကျွန်တော်တို့အနေနဲ့ယူဆလို့ကျွန်တော်တို့နောက်တစ်ခုကကျတော့ကျွန်တော်တို့ကတနိုင်ငံလုံးတိုင်းတာကျွန်တော်တို့ငြိမ်းချမ်းရေးရခြင်းနဲ့အပြစ်ကရစေးရေးဖြစ်စေခြင်းနဲ့ဆိုရကျွန်တော်တို့ဒီ CSO တွေရဲ့စိတ်ဆန္ဒနဲ့ပေါ့နော်ကျွန်တော်တို့ကတောင်းဆိုခြင်းဖြစ်ပါတယ်လို့
ဟုတ်ကဲ့လက်ရှိအခြေအနေမှာပေါ့လေအစိုးရဘက်ကလည်းဒီ15ပွဲနဲ့ပေါ့နော်ဒီဆွေးနွေးတဲ့သူတို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့15ပွဲနဲ့ပဲလက်မှတ်ထိုးဖို့ဆိုပြီးတော့ကန့်လန့်ထားတာရှိတယ်။တိုင်းရင်းသားအဖွဲ့တွေဘက်ကလည်းအားလုံးပါဝင်နိုင်မှဆိုပြီးတော့ဒီဆွေးနွေးနေကြတာဒီပေါ့နော်အခုအကြိမ်နဲ့ဆွေးနွေးနေကြတာလည်းရှိတယ်။ဆိုတော့အခုအားလုံးပါဝင်နိုင်ရေးလက်မှတ်ရေးထိုးနိုင်မှုဆိုတာကဟိုလွယ်ကူမယ်လို့ရောဖြစ်လာနိုင်မယ်လို့ရော KPSN ကမျှော်လင့်ပါလားရှင
်ဟုတ်ကဲ့ကျွန်တော်တို့အနေနဲ့ကတော့အားလုံးပါဝင်နိုင်ဖို့ဆိုတော့ပြောမယ်ဆိုရင်အလွယ်တော့မလွယ်လောက်ဘူးလို့ကျွန်တော်တို့အနေနဲ့ယူဆရတယ်ဒါပေမဲ့ကျွန်တော်တို့ပြည်သူတယောက်အနေနဲ့ဒါမှမဟုတ်ပြည်သူဘက်ကနေပြီးတော့ရက်တီပြီးလုပ်တဲ့ CSO အနေနဲ့ဆိုရင်တော့ကျွန်တော်တို့ကအားလုံးပါဝင်စေချင်တယ်ပေါ့ကျွန်တော်တို့ရဲ့ဆန္ဒကလေ
โอเคဒီကြီးညာချက်ထဲမှာပဲပေါ့လေတကယ်လို့ဒီအကြောင်းမျိုးမျိုးကြောင့်အလုံးပါဝင်နိုင်ခြင်းမရှိဘူးဆိုရင် KIO အပါအဝင်ဒီအစိုးရနဲ့အရင်ငင်းချင်းရေးသဘောတူထားတဲ့အဖွဲ့အစည်းအလုံးပါစေခြင်းတယ်ဆိုပြီးတော့ပြောထားတာတွေ့ရတယ်အဲ့အဲ့ကိစ္စလေးလည်းနည်းနည်းရှင်းပြပါရှင်ဘာကြောင့်မှလဲရှင်ဟုတ်ကဲ့
အဲ့ဒါကတော့14ပေါင်း1ကိုပြောတာဖြစ်ပါတယ်သူအစိုးရနဲ့သဘောတူထားတဲ့ဒီ balance ရထားတဲ့14ပေါင်း1ကိုဆိုလိုခြင်းဖြစ်ပါတယ်လို့နောက်တစ်ခုကကြတော့ကျွန်တော်ဒီ14ပေါင်း1ကထိုးဖြစ်ခဲ့မယ်ဆိုလို့ရှိရင်လည်းပဲဒါအတိုင်းတာတစ်ခုအနေနဲ့ဆိုရင်တော့ဒါကျွန်တော်တို့လည်းဝမ်းသာရမှာပေါ့နော်ဒါလူမျိုးကတော့အခြားသောအဖွဲ့အစည်းတွေထိုးနိုင်မှုဆိုလို့ရှိရင်လည်းပဲဒါကတော့သူတို့အဖွဲ့မှလည်းပဲဟိုအကြောင်းအကြောင်းတွေလည်းရှိမယ်လို့တော့ကျွန်တော်တို့ယူဆတယ်လေ
โอเค
ဆိုတော့ကျွန်တော်တို့ပါကျွန်တော်တို့ဒီ14ပေါင်း1ကိုပဲထိုးဖြစ်တယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ဝမ်းသာမှာဘယ်လိုပဲဖြစ်ဖြစ်လေကျွန်တော်တို့ကလူထုတစ်ယောက်အနေနဲ့တော့ကျွန်တော်တို့ကဝမ်းသာတယ်ဒါပေမဲ့ကျွန်တော်တို့ရဲ့ဆန္ဒကတော့အလုံးပါဝင်နိုင်ပြီးတော့မှအလုံးပါဝင်ထိုးတာထိုးတဲ့ NCA စာချုပ်မျိုးကိုကျွန်တော်တို့ဆန္ဒ
ဟုတ်ကဲ့ဒီကြီးညာချက်ထဲမှာပဲလေ KPSN ကဒီ KNU ကဒီ NCA စာချုပ်မှာလက်မှတ်ရေးထိုးဖို့ဆုံးဖြတ်တယ်ဆိုတာကိုကြိုဆိုတယ်ဆိုတာမျိုးလည်းတွေ့ရတယ်ဒါပေမဲ့ဒီ KNU ခေါင်းဆောင်ပိုင်းအတွင်းမှာပဲပေါ့လေဗိုလ်ချုပ်ကြီးမုတ်တူစေဖို့ကဒါပါဝင်လက်မှတ်ရေးထိုးဖို့ဆုံးဖြတ်ပြီးပြီဆိုပြီးပြောတာတွေ့ရတယ်လို့ဒီအစ်စ်မြင့်ကိုစလေအဖွဲ့က SDR နော်စီဖိုရာစင်ကကြတော့ဒီတိုင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးပါမှာပဲလက်မှတ်ထိုးမယ်ဆိုပြီးတော့ပြောတာမျိုးတွေ့ရတယ်ဆိုတော့လေအခုလိုကွဲလွဲနေတဲ့အနေအထားပေါ်မှာရောဟိုဥမန်သိန်းစောတို့ KPSN ဒီကွန်ရက်အနေနဲ့ပေါ့လေဒါဘယ်လိုများအမြင်တွေရှိကြပါလဲရှင
့်ဟုတ်ကဲ့ကျွန်တော်တို့ရဲ့အမြင်ကတော့လေဒီပဖွဲ့တစ်ခုရလို့ဖြစ်လာရင်တော့အတွင်းထဲမှာတော့နည်းနည်းများကတော့သဘောထားကွဲတာတို့အမြင်မတူတာတို့ရှိကောင်းရှိနိုင်တယ်အမကျွန်တော်တို့အနေနဲ့ကတော့ဒီ KPSN အနေနဲ့ကတော့အကောင်းဆုံးဖြစ်စေချင်တယ်ပေါ့နော်အဲတခုခုလုပ်မယ်ဆိုလို့ရှိရင်လည်းညီညီနိုင်နိုင်နဲ့အားလုံးသဘောတူပြီးတော့လုပ်စေချင်တယ်ပေါ့ဒါမှမဟုတ်လို့ရှိရင်အခု DNCA လက်မှတ်ထိုးရပေါ်မှာ KNU အနေနဲ့သွားထိုးမယ်ဆိုလို့ရှိရင်တယောက်တစ်မျိုးစီဖြစ်နေမယ်ဆိုလို့ရှိရင်တော့ဒါကျွန်တော်တို့ KNU ပြည်သူလူထုတွေအတွက်တော့ဒါအနာဂတ်မကောင်းဘူးလို့ပဲကျွန်တော်တို့ဟိုမှတ်ယူရမှာပေါ့နော
်ဟုတ်ကဲ့ဒီတနိုင်ငံလုံးပြည့်ခန့်ရစဲရေးကိုအခုချိန်မှာလက်မှတ်ရေးထိုးနိုင်ပြီဆိုရင်ဒါစစ်မှန်တဲ့ငြိမ်းချမ်းရေးရပြီဒါဖြစ်လာပြီလို့ KPSN ကမျှော်လင့်ပါလားရှင်ယုံကြည်ပါလားဟုတ်ကဲ
့ဟုတ်ကဲ့ကျွန်တော်လက်ရှိ NCA က NCA လက်မှတ်ကိုတိုင်းသားတွေအားလုံးလက်မှတ်ထိုးခဲ့ရင်တောင်မှပေါ့နော်ကျွန်တော်တို့ပြည်သူလူထုတွေအတွက်အတိုင်းတာတစ်ခုထိတော့အော်ငြိမ်းချမ်းရေးဆိုတာမျိုးတော့ကျွန်တော်တို့မပြောနိုင်သေးဘူးအမှန်တကယ်အခုလက်ရှိကတော့တို့လက်နက်ကင်တွေချင်းချင်းပဲလောက်တဲ့အပြစ်ခတ်ရစဲရေးပဲလို့ကျွန်တော်တို့ကတော့လက်ခံထားတယ်ပေါ့နော်ဒါငြိမ်းချမ်းရေးဆိုလို့ရှိရင်တော့ဒါဆက်သွားမယ်အဆင့်တွေစနစ်တွေအများကြီးရှိသေးတယ်လို့ကျွန်တော်တို့အနေနဲ့မြင်ပါတယ်လို့
အခုလက်ရှိပေါ့နော်အခုပြည်တွင်းငြိမ်းချမ်းရေးအနေအထားကိုရော KPSN ကဘယ်လိုများသုံးသပ်ပါလဲ
ကျွန်တော်တို့အနေနဲ့ကတော့ပြည်တွင်းငြိမ်းချမ်းရေးဆိုတော့လက်ရှိ NCA ထိုးမဲ့ဆဲဆဲမှာလည်းပဲဟိုပြိပကအနေနဲ့ပေါ့ပါဖြစ်တာတော့ရှိတာပေါ့လေနိုင်ငံတွင်းမှာတော့ဒါကတော့ဒီတစ်ဖက်နဲ့တစ်ဖက်ဟိုရှင်လွဲတာမျိုးတို့ဘာလို့လက်ရှိကောင်းရှိနိုင်တယ်လေအပြည်တွင်းချိန်နေရတော့ဒါပေမဲ့တစ်ဖက်မှာတော့တကယ်လို့ပဲ NCA လက်မှတ်ကြီးထိုးပြီးခဲ့ပြီဆိုရင်တော့ပေါ့နော်တို့နောက်ဆက်တွဲလုပ်အောင်လုပ်ငန်းရှင်တွေလည်းအများကြီးရှိမယ်ကျွန်တော်တို့ CBO CSO အနေနဲ့လည်းပဲအလုပ်တွေအများကြီးရှိမယ်ပေါ့နော်တစ်ဖက်မှာလည်းပဲကျွန်တော်တို့ဒီဘက်ကဒီလူမှုကိုခြေပြုထားတဲ့ CBO CSO တွေရဲ့အခန်းကဏ္ဍနဲ့ကျွန်တော်တို့ရဲ့ voice တွေကိုလည်းပဲဟိုစားနားလေခံစားပြီးတော့မှာပေါ့နော်ဒီဘယ်လိုမှမအကောင်းဆုံးဖြစ်အောင်လုပ်စီခြင်းနဲ့ဆန္ဒလေးလည်းရှိပါတယ်လို့ပါပါတယ်လို့
ဟုတ်ကဲ့ပါအခုလိုဖြစ်ကြပေးတာဥမန်းသိန်းစောကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့ပါဟုတ်ကဲ့ပါ